စီးရီးယားနိုင်ငံမှာအခြေအနေတွေပိုဆိုးလာနေပြီး19လကြာပြည်ပခအတွက်အဖြေတစ်ခုရှာဖို့ရမှာစီးရီးယားလူထုကိုကူညီပေးရင်နိုင်ငံတကာတိုင်ဝမ်အနေနဲ့တင်ကြပ်ချက်ထဲရှိကြဖို့ကုလသမဂ္ဂနဲ့အာရဗ်အဖွဲ့ချုပ်တို့ရဲ့အထူးတန်တမန်လိုက်တာဗရာဟီမီကပြောလိုက်ပါတယ်အစ်ဘွေတော်ကာလာအတွင်းအပြစ်ခတ်ရဆက်ထားရေးသဘောတူညီချက်မအောင်မမြင်ဖြစ်ခဲ့တဲ့အတွက်သူ့အနေနဲ့စိတ်မကောင်းဖြစ်ရပေမဲ့ဒီမအောင်မြင်မှုကြောင့်တော့အဖြေတစ်ခုရရေးကြိုးပမ်းချက်တွေအားရော့စီမှာမဟုတ်ဘူးလို့မော်စကိုမြို့တော်မှာရုရှားနိုင်ငံသားရဲ့ဝန်ကြီးဆာဂျီလက်ဖရော့ဖ်နဲ့တနင်္လာနေ့ကတွေ့ဆုံချိန်တွင်သူကပြောခဲ့ပါတယ်ကုလသမဂ္ဂအနေနဲ့စီးရီးယားနိုင်ငံစီငြိမ်းချမ်းမှုထိန်းသိမ်းရေးတပ်ဖွဲ့ကိုလွှတ်မှာမဟုတ်ဘူးလို့လည်းဗရာဟီမီကပြောပါတယ်မွတ်စလင်တို့ရဲ့အစ်ဘွေတော်ကာလာအတွင်းအပြစ်ခတ်ရဆက်ထားကြဖို့တမရအာဆတ်အစိုးရရဲ့စစ်တပ်ကိုရောတပုံတွေကိုပါသူကတောင်းဆိုခဲ့ပေမဲ့နှစ်ဖက်စလုံးကဆက်ပြီးတိုက်ခိုက်ခဲ့ကြပါတယ်